Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ25ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနှาศင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်သိငီထိုင်တဲ့အတူကြီးညာပြီးသွားမှာပါငလင်တန်းကြောင့်ပျက်စီးခဲ့တဲ့ပုဂံရှေးအောင်ယဉ်ကျေးမှုနယ်မြေကဇီရီပထိုး189စုကို UNESCO ရဲ့ဒီနည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားတာနောက်ဒီငှက်ဖျားယောဂါပပျောက်ရေးအစီအစဉ်တည်းရဲ့အတွက်American ဆိုရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်းပေးရသွားဖို့ရှိနေတာ Afghanistan နိုင်ငံမြို့တော်ကဘူးက American တပ်သားကိုတိုက်ခိုက်မှုအတွင်းလူ10ဦးထက်မနည်းသေဆုံးပြီးတော့38ယောက်ကျော်ဒဏ်ရာရသွားတာဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီအခုညနေပိုင်းသတင်းစာမတွေထဲမှာတော့မင်းညနေကမြန်မာနိုင်ငံမှာပြင်အား6.8%ရှိတဲ့ငလင်တန်းကြောင့်ပျက်စီးမှုတွေကိုပြုပြင်ထိန်းသိမ်းရေးအဖွဲ့ UNESCO ကငွေကြေးနဲ့နည်းပညာတွေအကူအညီပေးဖို့ရှိပါတယ်
နောက်နေ့တွေမှာများငလျင်သေးလေးတွေထပ်လုံလိုက်ရင်ထပ်ပြီးတော့များပြောကြသွားမလားဒါကြောင့်လူတွေကများအထဲဝင်နေလို့ရှိရင်ဆိုလူအသက်အနေနဲ့လဲဆိုရင်ရတယ်ကျွန်တော်ကြီးထားတယ်
ကမ္ဘာရှေးဟောင်းမွေနှစ်တွေကိုထိန်းသိမ်းဆောင်ရှောက်ပေးနေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ညှိနှိုင်းရေးမှုပြောပြသွားတာပါတခါ UNESCO နဲ့အတူအမေရိကန်ကလည်းဒီငလျင်ဘေးအတွက်အကူအညီတွေပေးသွားဖို့ရှိတဲ့အကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အဲဒီနောက်အစိုးရသည့်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေလည်းဆက်ပြီးတော့ရှိနေဆဲဖြစ်တဲ့အကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကိုလည်းပြောပြပေးအောင်ပါပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်းကြီးထိုက်တို့ကြီးညာပါမယ်ရှင
်ငလင်တန်းကြောင့်ပျက်စီးခဲ့တဲ့ပုဂံရှေးအောင်ယဉ်ကျေးမှုနယ်မြေကဇီရီပထိုး189စုကိုအလင်းစလုံးမပြုတ်ပြင်မဲ UNESCO ရဲ့နည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဟာကမ္ဘာတဝန်းကရှေးအောင်အမွေနှစ်တွေပြုပြင်ထင်းထင်းရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးတင်ကျော်လဲပြည်ထရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီး၊ပြန်ကြားရေးဝန်ကြီးနဲ့စောက်လုပ်ရေးဝန်ကြီးတွေနဲ့အတူပုဂံကိုဒီကနေ့တွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံတဝန်းဒေသတချို့မှာလှုပ်ခတ်တဲ့မြင်းငလင်းကြောင့်လူသုံးဦးသေဆုံးပြီးရှီအောင်ဖျားစီတီတွေအပါအဝင်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါတယ်ရှီအောင်ဖျားစီတီအများအပြားရှိတဲ့ပုဂံမှာငရင်ကြောင့်နမကြီးထီလိုမင်းလိုတပညူဓမယံကြီးလောကနန္ဒာအာနန္ဒာနဲ့မြစီတီဖျားတွေမှာထီတော်မြေခပြီးတော့အစိပ်ပိုင်းတချို့ပြိုကျခဲ့သလိုနိုင်ရန်တွေလည်းအကွဲခဲ့ပါတယ်မနေ့ကဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံအလဲပိုင်းကြောင်းမျိုးအနီးကိုဗဟိုပြုလှုပ်ခတ်သွားခဲ့တဲ့ငရင်ဟာ 6.8 ပြင်းအားရှိတယ်လို့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ငလင်လုတ်ခတ်ပြီးနောက်ပိုင်းဖြစ်ထွန်းမှုအခြေအနေတွေကိုတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေပြီးရန်ကုန်မြို့ကအမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းရှိတခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်နေတယ်လို့အမေရိကန်သမ္မတအင်ပီရောပြောခွင့်ရ George Arnest ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။မလေးရှားဝန်ကြီးချုပ် Najib Razak ကလည်းလူအသေးပြောရှိပြီးတော့ဒီရှေးအောင်သမိုင်းဝင်နေရာကဇီရီပထိုးတွေပျက်စီးမှုကြောင့်မြန်မာလူမှုနဲ့အတူအထူးစိတ်မကောင်းဖြစ်မိကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားပါရခင်ဗျာ
။အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်လူ249ယောက်ထက်မနည်းသေဆုံးပြီး360ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းအီတလီလူမှုကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်ပြင်အား 6.2 ရှိတဲ့ငလျင်ဟာနိုဆီယာမြို့အရှေ့တောင်ဘက် 10 ကီလိုမီတာလောက်မှာဗဟိုပြုပြီးဒေသစံတော်ချိန်မနည်း 3:30 ကျော်ကျော်လေးမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်မာထရီချာနဲ့အာကူမိုလီမြို့တွေမှာငလျင်တန်းကိုအဆိုးအဆုံးခံစားခဲ့ရပြီးအဆောက်အုံတွေဆူဆူဝဝပြိုကျခဲ့ပါတယ်မာထရီချာမြို့တစ်ခုထဲမှာတင်တေဆုံးသူ53ယောက်ရှိပြီးနောက်ထပ်လူ150လောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လဲလူမှုကာကွယ်ရေးဌာနကအတည်ပြုပြောပါတယ်ပြိုကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မနေ့အာယုံတက်ပြီးချိန်ကလေးကစူးစမ်းနေကြပါတယ်အီတလီဝန်ကြီးချုပ်မာတီယိုရက်ဆီဟာလည်းငလျင်တန်းတင်ဒေသတွေကိုတွားရောက်ပြီးကယ်ဆယ်ရေးလုပ်သားတွေကိုလက်ဆွဲနှုတ်ဆက်ပါတယ်ပုံရဟမင်းကြီးဖရန်စစ်ကတော့ငလျင်တန်းတင်မြို့နယ်တွေနဲ့ပြည်သူတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ဗာတီကန်မှာလူထုနဲ့ပုံမှန်တွေ့ဆုံမှုတွေကိုဖျက်ပြီးငလျင်ဘေးဒဏ်သင့်ခဲ့သူတွေအတွက်ဆုတောင်းတာတွေလုပ်ခဲ့ပါတယ်
တဖိမလေးရီးယားငှက်ဖျားရောဂါပပျောက်ရေးအစီအစဉ်တတိယအတွက်အမေရိကန်ဆွေရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက်အမေရိကန်တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထက်မှာဖော်ပြထားပါရယ် PMI လို့ခေါ်တဲ့အမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစာပြိုးလုံဆောင်မှုအစီအစဉ်ကနေ9နှစ်စာအတွက်ဒီငွေကြေးအကူအညီပေးရတာပါတဖိမလေးရီးယားနဲ့ PMI အစီအစဉ်ရဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးလှုပ်ဆောင်နေတာတွေဟာငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့တနိဋ္ဌာန်ခိုင်မာမှုကိုပြသလိုက်တာလည်းဖြစ်ပါတယ်2014ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပတဲ့ကိုးချိန်မြောက်အရှေ့အာရှထိပ်သီးညီလာခံအတွင်းသမ္မတဘရက်အိုဘားမားအပါအဝင်နိုင်ငံခေါင်းဆောင်18ဦးတို့က2030ခုနှစ်မှာနောက်ဆုံးထားပြီးတော့အာရှပစိဖိတ်ဒေသအတွင်းငှက်ဖျားရောဂါကင်းစင်ရေးနဲ့ပတ်သက်လို့အခုလိုသဘောတူဆုံးဖြတ်ခဲ့ကြတာပါကြီးမားတဲ့ရည်မှန်းချက်ဖြစ်ပေမဲ့တကယ်လက်တွေ့ဖြစ်မြောက်အောင်ဆောင်ရွက်နိုင်တာကတော့အမျိုးသားငှက်ဖျားရောဂါတိုက်ဖျက်ရေးအစီအစဉ်ပေါ်ထောက်ပံ့နေရတွေကိုနှစ်ဆတိုးလှုပ်ဆောင်ဖို့လက်တွဲဆောင်ရွက်ရေးပဲဖြစ်ပါတယ်။စိန်ခေါ်မှုတွေနဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်ကျန်းမာရေးအားစားရေးဝန်ကြီးဌာနအလှူရှင်တွေတခြားပူးပေါင်းဆောင်ရွက်သူတွေအားလုံးနဲ့နီးနီးကပ်ကပ်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရရဲ့တန်ဋိဌာနနဲ့ပတ်သက်လို့ဒီကနေ့မှကျွန်တော်ထပ်မံပြောကြားလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်စကော့မာစီယေကနေပြီးတော့မှပြောကြားခဲ့ပါတယ်တဖိမလေးရီးယားအစီအစဉ်နဲ့မြန်မာအမျိုးသားငှက်ဖျားရောဂါထိန်းချုပ်ရေးအစီအစဉ်နဲ့အတူဒေသခံလူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးတော့ကျေးရွာအဆင့်တွေအထိမှာပါငှက်ဖျားရောဂါကင်းစင်ရေးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာအမေရိကန်တို့ရဲ့ဒုံခွင်ဒုံစနစ်ထားရှိမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အစီအစဉ်ကိုတရုတ်ဘက်ကတန်တမာရေးအရာရောယဉ်ကျေးမှုအရာလှုပ်ဆောင်မှုတွေနဲ့ပါအရှင်ဟုန်နဲ့ဆောင်ရွက်လာတဲ့အနေအထားမျိုးရှိပါတယ်တောင်ကိုရီးယားမှာအမေရိကန်ဒုံခွင်ဒုံစနစ်ချထားမဲ့အစီအစဉ်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးကိုချင်းချောက်မှုဖြစ်တယ်လို့တရုတ်ကရှုမြင်ထားပါတယ်။တောင်ကိုရီးယားနိုင်ငံတွင်2019ခုနှစ်မှာဒုံခွင်ဒုံစနစ်ချထားမဲ့အရေးကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြင်းစင်းနဲ့ပုတ်ထုံးနေတူချုံမြို့တော်ကတွေ့ဆုံမှုအတွင်မှာပြောဆိုခဲ့တယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။တောင်ကိုရီးယားမှာအမေရိကန်ဒုံခွင်ဒုံစနစ်ထားရှိမဲ့အစီအစဉ်ကိုဇူလိုင်လ8ရက်နေ့မှာကျင်းပပြီးနောက်ပိုင်းတရုတ်အစစ်မြင်တန်တမန်တဦးရဲ့ပထမဆုံးဒေတိုပြောဆိုကန့်ကွက်ချက်လည်းဖြစ်ပါတယ်။မဟာမိတ်နှစ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ကတော့ဒီလှုပ်ဆောင်ချက်ဟာတောင်ကိုရီးယားနိုင်ငံကိုကာကွယ်ဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။ယဉ်ကျေးမှုပိုင်းအရာလည်းတရုတ်တို့ဘက်ကဆောင်ရွက်လာပါတယ်။ဒီသတင်းဖတ်တဲ့အတွင်းတရုတ်ရုပ်မြင်သံကြားလိုင်းတွေကအစီအစဉ်တွေမှာတောင်ကိုရီးယား K-pop အနုပညာရှင်တွေကိုဖုံးအုပ်ပစ်တာမျိုးဖျက်ပစ်တာမျိုးတွေလှုပ်ဆောင်လာတာဖြစ်ပါတယ်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျလာပြီနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကအမေရိကန်တပ်ကတိုကိုတိုက်ခိုက်မှုအတွင်းလူ10ဦးထက်မနည်းသေဆုံးပြီး38ဦးကျော်ဒဏ်ရာရသွားတယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါရယ်စေနာဤနီးပါးကြာလူညိုရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒီနှစ်ဖက်ပစ်ခတ်မှုတွေအဆုံးသတ်ခဲ့ပါတယ်။တေဆုံသူတွေထဲမှာကျောင်းသား9ဦး၊လုံခြုံရေးရဲတပ်ဖွဲ့ဝင်2ဦး၊လုံခြုံရေးအဆောင်1ဦးပါဝင်ပါတယ်။ဒဏ်ရာရသူတွေထဲမှာတော့နိုင်ငံခြားသားဆရာ2ဦးလည်းပါဝင်တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရစဒစ်စဒဂီကပြောပါတယ်။တဲကတူကျောင်းဝင်တွင်ပိတ်မိနေတဲ့ကျောင်းသူကျောင်းသားနဲ့ဝန်ထမ်း900ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့ကဘူးရဲတပ်ဖွဲ့အကြီးအကဲရာမန်ရာဟီမီကပြောပါတယ်။ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်ညနေ6နာရီခွဲလောက်မှာပောက်ကွဲမှုတစ်ခုနဲ့ဒီတိုက်ခိုက်မှုကိုစတင်လိုက်တာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့တနက်သမားတွေတနအီကြာလောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။ဒီတိုက်ခိုက်မှုဟာခက်ခဲရှုပ်ထွေးစွာစီစဉ်လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့လည်းရဲအရာရှိတွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်သူ2ဦးထက်မနည်းသေဆုံးတယ်လို့ရဲအရာရှိတွေကပြောပါတယ်တိုက်ခိုက်မှုဖြစ်နေစဉ်အတွင်းစာသင်ခန်းတွေထဲမှာပိတ်မိနေတဲ့ကျောင်းသားအချို့ကသတင်းဌာနတွေကိုတယ်လီဖုန်းဆက်ပြီးတော့သူတို့အခြေအနေကိုပြောပြကြပါတယ်အခုခါမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ဂျန်ဘေးတချို့ဟာအာဖဂန်အရာရှိတွေကိုအကူအညီပေးနေတယ်လို့အမေရိကန်စစ်တမ်းချုပ်ပင်နဂွန်ပြောခွင့်ရက VOA ကိုပြောပါတယ်အမေရိကန်တက်ကတိုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
စီးရီးယားနိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီတော်ဝင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ဂျရက်မြို့မှာဒီကနေ့ကြာသပတေးနေ့မနေ့တွေ့ဆုံပါတယ်။ဒါ့အပြင်စီးရီးယားနိုင်ငံတွင်ရုရှားရဲ့စစ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအရင်ဆွေးနွေးမှုတွေအပေါ်ထပ်ပြီးဆွေးနွေးဖို့ဘာရိန်းနဲ့ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီကတန်တမန်တွေနဲ့လည်းတွေ့ဆုံပါတယ်။ ဝင်ကြီးကယ်ရီကရုရှားနိုင်ငံခြားရေးဝင်ကြီးဆာဂေးလာဗရော့နဲ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတောက်ချန်နေတွေ့ဆုံပြီးဆီးရီးယားလုံခြုံရေးကိုဆွေးနွေးဖို့စီစဉ်ထားတာဖြစ်ပြီးတခြားပင်လယ်ကွေ့နိုင်ငံတွေရဲ့ထောက်ခံမှုကိုလည်းရယူလိုနေတာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝင်ကြီးနဲ့တွေ့ဆုံမှုအတွင်မှာတော့ဆီးရီးယားနိုင်ငံတွင်းကအစ္စလာမစ်အစွန်ရောက် IS စစ်သွေးကြတွေကိုချေမှုန်းရေးမှာစီရီးပူးပေါင်းဆောင်ရွက်မှုနဲ့သတင်းအချက်အလက်ဖလှယ်ခြင်းတို့နဲ့ပတ်သက်ပြီးသဘောတူညီချက်တခုထွက်လာဖို့ဆွေးနွေးကြမှာဖြစ်ပါတယ်။
ကိုလံဘီယာနိုင်ငံအစိုးရနဲ့သဘုံဖွဲ့တွေကြားတမိုင်းဝင်ညီချင်းသဘောတူစာချုပ်တရက်ကိုမနေ့ကဗုဒ္ဓဟူးနေ့ကကျူးဘားနိုင်ငံမှာချုပ်ဆိုလိုက်တာကြောင့်ကမ္ဘာအနောက်ခြမ်းနိုင်ငံတွေထဲမှာလက်နက်ကင်ပြိပခါတွေနှစ်အရှည်အကြာဆုံးဖြစ်နေတဲ့ကိုလံဘီယာမှာစစ်ပွဲတွေအဆုံးသတ်တော့မဲ့အလားအလာတွေရှိနေပါတယ်
။ Hoy hemos llegado a la meta.La firma de un acuerdo final con la guerrilla de las FARC.
FARC the boundary နဲ့ the board တူညီချက်လက်မှတ်ရေးထိုးဖို့အတွက်နောက်ဆုံးအဆင့်ကိုကျွန်တော်တို့ရောက်ခဲ့ပါပြီ။ဒါဟာလက်နက်ကင်ပြိပခါတွေရဲ့အဆုံးသတ်ပါစစ်ပွဲတွေကိုအနိုင်ယူဖို့အကောင်းဆုံးနည်းလမ်းကငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးတာပါပဲ။စစ်ပွဲကြီးကတော့ပြီးသွားပါပြီ။ကိုလံဘီယာလူမှုအတိုင်းဝိုင်းမှာပြုပြင်ပြောင်းလဲမှုတွေနဲ့ခေတ်သစ်တစ်ခုအစပြိုးနိုင်မဲ့ဖြစ်နိုင်ခြင်းနည်းလမ်းတွေကိုဒီသဘောတူညီချက်ကလမ်းဖွင့်ပေးလိုက်တာလို့ကိုလံဘီယာဆိုရရဲ့ငြိမ်းချမ်းရေးစစ်ဆင်ညှိနှိုင်းရေးမှူးအမ်ပါတိုဒီလာကယ်လီကပြောသွားပါရခင်ဗျာ Direct from Washington The Voice
of America The OA ကြာသပတင်းနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့နားဆင်နိုင်ပါတယ် website လိပ်စာ burmese.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးပါမယ်ငလင်တန်တင့်ပုဂံဖျားပထုတွေပြန်လဲပြုပြင်ဖို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနည်းပညာနဲ့ငွေကြေးအကူအညီပေးမယ်လို့ပြောပါတယ်ရှေးဟောင်းစီရီပထိုးတွေပြန်ပြီးတော့ပြုတဲ့အခါမှာရှေးဟောင်းအမွေနှစ်ထိန်သိမ်းရေးအမြင်နဲ့ဘာသာရေးအမြင်ကြားချိန်ထိုးဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကိုတော့ပြည်သူ့ကပညာရှင်တွေကလည်းပြောထားပါတယ်အပြည့်အစုံကို VOE သတင်းတောက်မတ်တင်ကီလင်းကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါကမ္ဘာရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်ပေးနေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အနေနဲ့ဩဂုတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပုဂံဖျားတွေကိုပြန်လည်ပြုပြင်ဖို့ကူညီသွားမယ်လို့ UNESCO ယဉ်ကျေးမှုဌာနအစီအစဉ်ညှိနှိုင်းရင်းမှုဒေါ်အောင်မမျိုးကအခုလိုပြောဆိုလိုက်ပါတယ်
။ပထမဆုံးတော့ကျမတို့ကဒီရှေးဟောင်းသုတေသနနဲ့ပူးပေါင်းပြီးတော့ပေါ့ရှေးဟောင်းသုတေသနပါမယ်နော်Technology University at SMA တို့ကလေးတွေပါမယ်နောက်ပြီးတော့ AME လို့ခေါ်တဲ့ Association of Myanmar Architects ပေါ့အဲ့ဒီတွေကသင်တို့ Architects တွေနဲ့ပေါင်းပြီးတော့ဟိုဆက်လက်ပြီးတော့ဘာကိုဆောင်ရွက်ရမလဲဆိုတော့ပထမအဆင့်နေကကျမတို့က Survey ပေါ့နော် Survey ကိုလုပ်ရပါမယ်ဒါဖြစ်လို့လဲဆိုတော့ဟိုဘယ်လောက်ပြည့်စည်သွားလဲဘာတွေဖြစ်တယ်လဲဆိုတာတွေအခြေအနေပေါ့နီ Inventory Documentary ကောက်တဲ့သဘောပါအဲ့ဒါတွေကိုအရင်ဆုံးလုပ်ရပါမယ်နောက်ပြီးတော့မှကျမတို့ကdamage assessment ပေါ့နော်ဘယ်လောက်ထိ damage ဖြစ်သွားတယ်လဲဆိုတာတွေကိုလည်းပြီးတော့ assessment ကိုစာပြန်ကောက်ရပါမယ်တစ်စုချင်းစီတစ်စုချင်းစီပေါ့ဟုတ်
UNESCO အဖွဲ့အနေနဲ့မြေပြင်အခြေအနေကိုလေ့လာဖို့ဒီနေ့ပဲပုဂံမျိုးကိုသွားရောက်နေတာပါလက်ရှိငလျင်တန်းကြောင့်ပြိုကျပျက်စီးနေတဲ့နေရာတွေမှာရှေးဟောင်းလက်ရာတွေမပြောက်ပြက်အောင်နောက်ဆက်တွဲငလျင်အနေရကိုရှောင်ရှားနိုင်အောင်လို့အပြင်လူတွေကိုဝင်းခွင့်မပေးဖို့တပ်ဆိုင်ရာကိုခွင့်တောင်းထားတယ်လို့တော့အုံမမျိုးကဆက်ပြောပါတယ်
။ရှေးဟောင်းအဝင်တစ်တီပျောက်ဆုံးသွားတာပျက်စီးတာမျိုးဖြစ်နေဆိုရင်လားတခြားနောက်ပြီးတော့ဒီဖျားတထိုးတွေကအခုငလျင်တန်းကိုခံလိုက်ရပြီတဲ့ခါမှာသူတို့ရဲ့အင်းအားခဏရင်အင်းအားဘယ်လောက်ရှိသေးလဲဆိုတော့ပြိုကျလူဆဲဆဲလားမပြိုဘဲနဲ့တည်တည်လေးဖြစ်နေတာလားဒါမှမဟုတ်ဘာမှမဖြစ်ဘူးကောင်းသလားဆိုတာကမသိဘူးအဲ့တော့ပြီးရင်ဒီ after shock တွေလာတတ်ပါတယ်အရင်ကြီးပြီးသွားလို့ရှိရင်နော်အဲ့ခါကျနောက်နေ့တွေမှာများအငင်းသေးလေးတွေထပ်လုံလိုက်ရင်ထပ်ပြီးတော့များပြိုကျသွားမလားဒါကြောင့်လူတွေကများအထဲဝင်နေလို့ရှိရင်ဆိုတော့လူအသက်အနေကြီးလဲဆိုရင်ရတယ်ကျွန်တော်ကျွေးယူထားတဲ့ရက်တဖွဲ့ဆိုတခြားဆန္ဒဆိုင်ဟာဒီလိုဘယ်သူမှမဝင်ရဆိုရင်လည်းနေလေးတွေတတ်မှတ်ပေးပါလို့ကျွန်တော်က request လုပ်ထားပါတယ်
စစ်အစိုးရလက်ထက်တုန်းကပုဂံရှေးဟောင်းယဉ်ကျေးမှုနယ်မြေမှာရှိတဲ့ဖျားပထိုးတော်တော်များများကိုပြန်လည်ပြင်ဆင်တဲ့အခါမှာရှေးဟောင်းအမွေအနှစ်ထိမ့်သိမ့်တဲ့စံနှုန်းတွေနဲ့မကိုက်ညီတဲ့ပြုပြင်မှုတွေကြောင့်ဝေဖန်မှုတွေလည်းရှိနေတာပါထိခိုက်မှုများခဲ့တဲ့ဆူလာမနီစေတီတော်မှာဆိုရင်လည်းထက်ဆင့်ပြန်ပြီးပြင်ဆင်ထားတဲ့အုတ်ချက်အစ်စ်တွေပြိုကျသွားတာကြောင့်ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်အခုငလျင်တန်းကြောင့်ဇေဒီပထိုးတွေကိုပြန်လည်ပြင်ဆင်တဲ့အခါရှေးဟောင်းအမွေအနှစ်ထိမ့်သိမ့်ရေးအမြင်နဲ့ဘာသာရေးအမြင်တွေချာမှချိန်ထိုးပြီးပြင်ဆင်ဖို့ဗဘူးအမွန်ဘီတုကပညာရှင်တန်ပါဝဒီဦးဝင်းမောင်ကအခုလိုအကြံပြုပါတယ်
။ရောင်းသူတွေကတော့ဘက်ကအမြင်ကြတော့အရှိကိုအကြည့်တိုင်းထားတာတမူးရှိရဲ့မသိဘဲနဲ့အပေါ်ကဘာပုံမှမသိတဲ့ပုံတွေပြင်လိုက်ရင်ကျောက်တမူးဖြစ်တယ်ဆိုအဲ့မသိချာမှဒီရောရီဖြစ်နေတာ။ဘ ိုရဘာသာနိုင်ငံဖြစ်နေတဲ့အတွက်ဘာသာရေးနဲ့ဥပဒေရမယ်ဆိုပြီးတော့အကောင်းပြန်ပြင်နေမယ်ဆိုရင်ဒီအုပ်နဲ့အင်္ဂလိပ်နဲ့ကွန်ကရစ်နဲ့တန်ကြောင်းနဲ့လုပ်တဲ့အစားပို့ပြီးတော့ပေါ်ပါတဲ့ fracture ဖြစ်တဲ့ right ဖြစ်တဲ့ဟာတွေနဲ့ပြန်ပြုတ်ပြင်နေဆိုရင်တော့နောက်လည်းငွေကမလုပ်ဘူးမပြောနိုင်ဘူးအဲ့လိုအကြောင်းမျိုးမျိုးကြောင့်ထုတ်ခဲ့တဲ့ဆိုရင်ပြေးကြအောင်တော့ဟိုအောက်ကတကယ်ကျောင်းပြည်ကြီးကတက်တာပေါ့အပေါ်ကငရင်လုံးလို့ပြန်ချလာပဲပြည်ကြီးဟာတဘာဝဘေးရန်ကိုမတော်လန့်လည်းလို့ပြည့်ပြီဆိုရင်အတုံးလိုက်ကြိတ်ကြမယ်ဆိုတာတကားကြီးကြိတ်ကြတဲ့ပြည်ကြီးကိုစဉ်းစားပြီးတော့ကျန်းပြည်ရတော့အောက်မယ်လို့ကျွန်တော်တို့တော့သွားပြီးအဲ့လိုပြပြပါတယ်
သမရဦးထင်ကျော်ကတော့ဒီနေ့နေ့လယ်ပိုင်းမှာပဲငလျင်တန်းခံရတဲ့ဇေဒီပထိုးပျက်စီးမှုအခြေအနေတွေကိုစစ်ဆေးဖို့ပကံမျိုးကိုရောက်ရှိနေပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကငလျင်တန်းခံရတဲ့ဖျားပထိုးတွေကိုအချိန်ယူပြီးပြင်ဆင်ဖို့ပြောဆိုထားပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကလည်းပညာရှင်တွေရဲ့အကူအညီနဲ့ရှေးမှုမပြတ်ပြန်လည်ပြင်ဆင်ပေးသွားမယ်လို့ပြောဆိုထားပါတယ်ရှင်။
မတင်ကြီးလင်းပြောပြခဲ့တာပါ။ပြန်ကြရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ထားတဲ့စီးရင်အရဆိုရင်တော့မန္တလေးတိုင်းဒေသကြီးအတွင်းမှာပဲပျက်စီးခဲ့တဲ့ဇေဒီပေါင်း228စုရှိကြောင်းသိရပါရရှင်။မနေ့ကဩဂုတ်လ24ရက်နေ့ကမြန်မာနိုင်ငံ6မြို့အရှိပဲ26မိုင်အကွာလောက်ကိုဗဟိုပြုပြီးအပြင်6တပ်သမားရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ရှေးဟောင်းအမွေနှစ်တွေပျက်စီးဆုံးရှုံးသွားတာကိုအမေရိကန်အစိုးရကရောကုလသမဂ္ဂကပါဝန်내ကြောင်းနဲ့လိုအပ်တဲ့ကူညီကယ်ဆယ်မှုတွေပြုလုပ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းလည်းပြောပါရတယ်။ငလျင်ရိုက်ခတ်မှုကိုအိန္ဒိချင်းအိန္ဒိယနိုင်ငံအရှေ့ပိုင်းဒေသတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့နဲ့ထိုင်းနိုင်ငံဘကောက်မြို့တွေကပါခံစားခဲ့ကြရတာပါ။အပြည့်စုံကိုဒေါခင်မျိုးသက်ကတင်ပြပေးထားပါရရှင်
။မြန်မာနိုင်ငံငလျင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တဖူးနေမှာပဲသမရအင်ဗျူပြောခွင့်ရ Josh Arnes ကပြောပါတယ
် The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလဲမြောက်ဖက်မှာမြင်းကလင်းလှုပ်ခဲတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ
်။ I can tell you that the United States government has been in touch with the Burmese government.
မြန်မာနိုင်ငံလှုပ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အမေရိကန်အစိုးရကဆက်သွယ်ခဲ့ပြီးဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့မြင်းကလင်းလှုပ်တဲ့ဒဏ်ကဘယ်လောက်ကြီးမားတယ်ဆိုတာကိုအတိအကျမသိရသေးပါဘူး။ရှေ့ဆက်လှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အဆက်အသွယ်မပြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့် Elizabeth Trudeau ကလည်း American ပြည်ထောင်စုကမြန်မာနိုင်ငံရဲ့ငလျင်တန်းခံရတဲ့အခြေအနေအပြည့်အစုံကိုသိရဖို့အတွက်စ조사နေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ်
။ We're also aware and have seen the reports of the earthquake that struck north central Burma today.
မြန်မာနိုင်ငံလေပိုင်းမြောက်ဖက်မှာဒီကနေ့မြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးသွားခဲ့တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြကြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချဲ့လက်တွေကိုစုဆောင်းနေစေရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းတွေနဲ့လည်းနီကစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနီနီကကလေ့လာနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါတယ်
။တချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida ပြည်နယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အခုလိုဗိုလ်တဖူးနေမှာမြန်မာနဲ့အီတလီကငလျင်တန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲချောင်းမနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
ညမနေ့ဒီနေ့မှာဒီကနေ့လှုပ်ခဲ့တဲ့ငလျင်ကြောင်းအသက်တေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင်းအတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝန်내ခြေခွဲချောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံကနေနိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့ အရေးပေါ်ကူညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလင်းတန်းခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်ထမ်းချောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုကူညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်၆ငလင်းရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှာသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့အာတန်ပြည်နယ်တွေမှာပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာတော့လူတွေဆင်းပြေရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငလင်းလှုပ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ
်။ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီးလန်းကောင်းတွေကိုရှာဖွေနိုင်မဲ့လို့မျှော်လင့်ပါသလားအခုလာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VO American တာရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်တဲ့ဖြစ်စဉ်တွေဆက်ရှိနေတော့မယ်လို့ထိုင်းနိုင်ငံအခြေစိုက်လူခွင့်ရေးမှတ်တမ်းကွန်ရက် NBND ဘာမကပြောပါတယ်ပြည်နယ်တိုင်း၁၀ခုမှာ January လကနေဇွန်လအထိလူခွင့်ရေးအခြေအနေကို ND ဘာမအဖွဲ့က6လကြာကွင်ဆင်လေ့လာပြီးတဲ့မှတ်တမ်းပြုစုခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်ဒီကာလအတွင်းလူခွင့်ရေးချိုးဖောက်မှု100နီးပါးရှိခဲ့တာကိုသူတို့ရဲ့လေ့လာချက်ကနေတွေ့ရှိခဲ့ပြီးတိုက်ပွဲတွေရှိနေစေတိုင်းရင်းသားဒေသတွေမှာမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကျူးလွန်တာတွေဖြစ်တယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံသဘောမှာ2016ခုနှစ်ပရမနှစ်ဝက်တွင်လူခွင့်ရေးချိုးဖောက်မှုတွေ100နီးပါးရှိခဲ့တယ်လို့ ND ဘာမာခေါ်လူခွင့်ရေးမှတ်တမ်းကွန်ရက်ဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဦးဟန်ကြီးကပြောပါတယ်
2016ပရမ6လပေါ့နော် January နေ့ဇွန်လအတွင်းမှာကျွန်တော်တို့ဒီပြည်နယ်နဲ့တိုင်းဒေသကြီး10ခုမှာကျွန်တော်တို့ ND ဘာမာလက်လန်းမီတလောက်ခောက်ခံရရှိတဲ့အချက်လက်တွေအရဒီလူခွင့်ရေးချိုးဖောက်မှု98ခုရှိတယ်လို့သိရပါတော့။ဇာတာနိုင်ရှင်ကြရဆိုရင်2015တနှစ်လုံးမှာကျွန်တော်တို့ ND ဘာမာမတန်းတင်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု84ခုနဲ့ဆိုင်ပိုများတယ်အောင်ကျွန်တော်တို့သိရပါတော့နော်။အဲ့ဒီ98ခုထဲမှာအဖြစ်အများဆုံးသိရတာတော့ဒီတက်ချက်မှုနဲ့မြေမှန်နှိမ့်ချက်မှုကအများဆုံးပါနော်။
လူခွင့်ရေးကျူးလွန်မှုအများစုဟာစစ်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာမြမတမတော်နဲ့တိုင်းဒေသလက်နက်ကိုင်တပ်တွေကနေကျူးလွန်တဲ့ပြစ်မှုတွေဖြစ်တယ်လို့ ND ဘာမာဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဦးဟန်ကြီးကခုလိုဆက်ပြောပါတယ်
။အများစုကတော့လက်နက်ကိုင်တိုက်ပွဲတွေစစ်ပွဲဖြစ်နေတဲ့အခါကျတော့ဒီမြမတမတော်ကတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကိုသုံးစစ်စင်တာဖြစ်တဲ့တိုက်ပွဲတွေဖြစ်တာပဲဖြစ်တဲ့ဖြစ်လာတဲ့အပေါ်မှာဒီပတ်ဝန်းကျင်မှာရှိတဲ့ရွာသူရွာသားတွေပေါ့နော်။ဒါသူတို့ကိုလမ်းခီးမှာတွေ့ရပဲဖြစ်ဖြစ်၊ဇာတိကျောက်ဆက်မှာတွေ့ရပဲဖြစ်ဖြစ်ဒီလူတွေကတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်ဆက်တယ်။ဒါမှမဟုတ်ဖွဲ့ဝင်တွေဆိုပြီးတော့တန်တရားဖြစ်ပြီးတော့တရားသမားဖမ်းဆီးတာ၊ပြီးရင်ကတပင်းချက်လက်ရယူဖို့တော့ညှိမှန်းနှိမ့်ဆက်တာလို့ညှိမှန်းနှိမ့်ဆက်ရင်လည်းဒီလက်လုံမျိုးတည်ဆုံးသွားတာရှိတယ်နော်။နောက်တစ်ခုကတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေချင်းချင်းဖြစ်သွားတဲ့စစ်ပွဲတွေထဲမှာလည်းဒီတိုင်းလာလက်လက်ကိုင်အဖွဲ့ကြီးတွေကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေလည်းကျွန်တော်တို့ကောက်ခံရရှိကြအောင်နော်။ဒါပြောမှဆိုရင်လက်လက်ကိုင်အဖွဲ့ကြီးအားလုံးကလူခွင့်ချိုးဖောက်မှုတွေကျူးလွန်ကြတယ်။များဖြစ်ရတော့ဒီမြန်မာတပ်မတော်ကကျူးလွန်တာများအောင်နော
်။အစိုးရတပ်မတော်ကကျူးလွန်ခဲ့တဲ့ဥပဒေမဲ့တပ်ပြမှုတွေဖြစ်မုံပြင်းနယ်ရေးမြို့နယ်မကြီးချောင်းဝချေးရွာကဒေသခံ၅ဦးအသက်ခံရမှု၊ရှမ်းပြည်နယ်လာရှိုးမြို့နယ်မိုင်းရော်ချေးရွာကဒေသခံ၅ဦးအသက်ခံရမှုကချင်ပြည်နယ်မြစ်ကြီးနှမ်းမြို့မှာចောင်းသားမောင်ကွန်ဆိုင်အောင်တတ်ခံရမှုတွေရှိနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခတွင်ဒေသခံရွာသားတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာမျိုးတွေရှိခဲ့တယ်လို့ဦးဟန်ကြီးကဆိုပါတယ်။ ND ဘာမာဖွဲ့ကလည်းတိုင်းနယ်ပြည်နယ်10ခုမှာဇန်နဝါရီလကနေဇွန်လအထိ6လကြာကွင်းစင်းလေ့လာမှတ်တမ်းယူခဲ့ရမှာလူခွေရေချိုးပါမှု14မျိုးကိုမှတ်တမ်းတင်နိုင်ခဲ့ပြီးတော့အများစုဟာတပ်ဖြတ်မှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေဖြစ်တယ်လို့မနေ့ကထုတ်ဝေတဲ့အစိုးရကစားထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူခွေရေချိုးပါမှုဖြစ်စဉ်တွေကိုတားဆီးနိုင်ဖို့အတွက်
မြန်မာနိုင်ငံမြူရာလူခွေရေးကော်မရှင်တရက်ကို2016ခုနှစ်မှာဖွဲ့စည်းထားတာရှိနေပေမဲ့ကော်မရှင်အနေနဲ့ကတော့လက်တွေ့လှုပ်ဆောင်နိုင်မှုကအားနည်းနေသေးတယ်လို့ဥဟန်ကြီးကခုလိုသုံးသပ်ထားပါတယ်မြန်မာလူခွေကော်မရှင်ရှိတဲ့ဆိုတော့ဒီလိုလူခွေချုပ်ပေါင်းမှုတွေတိုင်တန်းလာရင်တော့မှာပေါ့နော်ဥပမာကိုပါကြီးကိစ္စလိုမျိုးပေါ့ငါတို့ကတခြားဒီတပ်ဖြတ်ခံတဲ့ကိစ္စမျိုးတိုင်ကြားခံရရင်တော့မ စစ်တပ်ကပဲစစ်ခေါ်တော့မှသူတို့စစ်ဆေးမေးမြန်းတာမျိုးရှိတယ်။အဲလိုမျိုးမေးမြန်းတဲ့ခါမှာလည်းရဲသားတွေဒါကလူခွင့်ဖွဲ့စည်းတွေကလေးလာဆောင်ကြည့်လို့မရဘူးနော
်။မြန်မာနိုင်ငံမျိုးရာလူခွင့်ရေးကော်မရှင်ဖွဲ့ဝင်ဦးစော်ဝင်းကတော့ကော်မရှင်အနေနဲ့လက်ရှိအခြေခံဥပဒေရပြဋ္ဌာန်းချက်ဆိုင်တာလှုပ်ဆောင်နေရတာဖြစ်ပြီးလှုပ်ဆောင်ရတဲ့ပိုင်းမှာလည်းခက်ခဲမှုတွေရှိနေတယ်လို့ခုလိုပြောပါတယ
်။လက်တော့ရှိကုန်တဲ့အခြေခံဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းနဲ့ကျွန်တော်ကဆောင်ရွက်နေရတာပေါ့လေ။အဲ့တော့လူခွင့်ရေးကိုဆောင်ရွက်တဲ့ဆိုတဲ့ဥစ္စာကလည်းကျွန်တော်ခွင့်ပြုထားချက်တွေပြဋ္ဌာန်းထားချက်တွေဒီတဲ့ဥပဒေတွေအဲ့ဒါတွေနဲ့အညီပဲကျွန်တော်ကဆောင်ရွက်ကြရတာပေါ့။ခက်ခဲရတော့ဗျာ။အဲ့တော့ဒီလူခွင့်ရေးနဲ့ပတ်သက်တဲ့ကျွန်တော်ပညာချက်တွေတော့ကျွန်တော်ရဲ့ဒီလူခွင့်ရေးကော်မရှင်ဥပဒေနဲ့ပတ်သက်တဲ့ဥစ္စာကျွန်တော်နိုင်ငံမှာရှိတယ်အဲ့တော့ဌာနတွေလူပုဂ္ဂိုလ်တွေကတော်တော်များများကသူကအဲ့ဒါမသိကြဘူးအဲနောက်တစ်ခုကကျတော့ဒီချိုးပေါက်တဲ့နေရာတွေကကျတော့တချို့နေရာတွေကျတော့လေပြိပက္ခဖြစ်ပေါ်နေတဲ့နေရာတွေဖြစ်တဲ့အတွက်လေအဲဒီကနေရာတွေကိုအဲကျွန်တော်ထဲထဲဝင်ဝင်ပေါ့လေအဲနှမ်းစအောင်ကျွန်တော်ကမသွားနိုင်သေးဘူးအဲ့တော့ကျွန်တော်မှလုံခြုံရေးတက်ခဲတွေရှိတယ်အဲနောက်ကသွားရေးလာရေးအဲ့တော့အခက်အခဲလေးတွေရှိတယ်
လူခွေရမှတ်တမ်းကိုရမြန်မာနိုင်ငံအန်တီဘာမဖွဲ့ဟာတိုင်းရင်းသားလူခွေရဖွဲ့73ဖွဲ့နဲ့စုဖွဲ့ထားပြီးတော့တိုင်းရင်းသားဒေသတွင်းလူခွေရချုပ်ဖောက်ခံရတဲ့ဖြစ်စဉ်တွေကိုစစ်တမ်းကောက်ယူနေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒါ့အပြင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်ကလက်မှတ်ထိုးဖို့ဆုံးဖြတ်ထားတဲ့ညှဉ်းပန်းနှိပ်စက်ခြင်းနဲ့လူမဆန်တဲ့ရက်စက်မှုဂုံတိုက်ခံနဲ့မယုံညီတဲ့ဆက်ဆံပြစ်ဒဏ်ပေးခြင်းကိုစတင်တဲ့ကုလသမဂ္ဂသဘောတူစာချုပ် UNCAD နဲ့လိုက်နာစောင့်သိမ်းရတဲ့လှုပ်ထုံလုံနီးကျင်းဝတ်တွေကိုအစိုးရတဲ့အနေနဲ့လက်မှတ်ရေးသွေးသွားဖို့ကလည်းအန်တီဘာမာအဖွဲ့ကနေတိုက်တွန်းထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုညနေပိုင်း Radio Season အဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါဦးမယ်ရှင်။
ငလင်းတန်းကြောင့်ပျက်စီးခဲ့တဲ့ပကံရှီအောင်ယဉ်ကျေးမှုနယ်မြေကဇေဒီပထိုး189စုကိုအလင်းစလုံးမပြုတ်ပြင်ပဲ UNESCO ရဲ့နည်းပညာအကူအညီနဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဟာကမ္ဘာတစ်ဝှမ်းကရှီအောင်အမွေနှစ်တွေပြုပြင်ထင်းသိမ်းရမှာအတွေ့အကြုံရှိတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံတော်သမရဦးထင်ကျော်လဲပြည်ထရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီးပြန်ကြားရေးဝန်ကြီးဆောက်လုပ်ရေးဝန်ကြီးတွေနဲ့အတူငလင်းလှုပ်ခဲ့တဲ့ပကံကိုဒီကနေ့တွားရောက်ခဲ့ပါရခင်ဗျာ Defeat Malaria ငှက်ဖျားယောဂပပျောက်ရေးအစီအစဉ်သစ်တရအတွက် American ဆိုရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32သန်းပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက် American တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရခင်ဗျာမြောက်ကိုရီးယားနိုင်ငံမှာဒီကနေ့ကြာရောက်တဲ့ Military First အားလိုက်ရက်ကိုလူစုလူဝေးကာပွဲတွေလဟပြင်းဂီတပွဲတွေနဲ့ကျင်းပနေပါတယ်။ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလက်ချက်မှုကိုသတိပေးချက်အနေနဲ့ရည်ရွယ်လှုပ်ဆောင်တဲ့ရင်းငုံသင်းမောကနေပယ်တင်းတက်ဒုံးကျည်ဆက်သက်မှုကိုလည်းအောင်မြင်တယ်လို့တဖက်သက်ဂုံတင်ပြောဆိုခဲ့ပါတယ်ခင်ဗျာ။ယမန်နိုင်ငံမှာလူနေရက်ကွက်နဲ့ဆေးရုံကျန်းမာရေးဆောင်ရှောက်ပေးတဲ့နေရာတွေကိုစစ်တပ်ကတိုက်ခိုက်တာနဲ့ပတ်သက်လို့တီကြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုပြုလုပ်ဖို့ကုလလူခွေးကောင်စီအကြီးအကဲကဒီကနေ့မှာတောင်းဆိုလိုက်ပါရခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Basco Bolarich ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးတွေအဆုံးသတ်ပါတော့မယ်ရှင်။နောက်2နာရီအကြာည9နာရီအကြာရင်ပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.